မြန်မာပြည်မှာဒီနေ့အတွင်းကျင်းပပြီးမယ်ဆိုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်တရားဝင်နိုင်ငံရေးပါတီအများစုဟာအာဏာပိုင်တွေရဲ့စောင့်ကြည့်မေးမြန်းမှုတွေကိုနေ့စဉ်လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတယ်လို့လဲဆိုပါတယ်ဒီအကြောင်းကိုတော့ဘန်ကောက်မြို့ကနေကိုကျော်အောင်လွင်ကဆက်သွယ်မေးမြန်းပြီးတော့အခုလိုသတင်းပေးပို့ထားပါတယ်ရှင်
တရားဝင်ပါတီဖြစ်ရွေးကောက်ပွဲကော်မရှင်ကနေတည်ပြုတ်သတ်မှတ်ပေးထားတဲ့နိုင်ငံရေးပါတီတွေဖြစ်နေပေမဲ့လည်းနိုင်ငံရေးလှုပ်ဆောင်မှုတွေမှာအာဏာပိုင်တွေဘက်ကတရားမဝင်အဖွဲ့အစည်းလိုမျိုးဆက်ဆံနေတာတွေအများအားလို့လို့စောင့်ကြည့်ခံရပြီးတော့ပါတီလှုပ်ရှားမှုတွေကိုလည်းစုံစမ်းမေးမြန်းနေလို့နိုင်ငံရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံရေးပါတီတွေဘဝရောက်နေရတဲ့အဖြစ်ကိုတော်တော်လေးစိ
န်းကြီးလာပြီးတော့ဗာလုံနေလဲအစည်းဝေးလုံနေဒါတော့ဘယ်သူလာတယ်လဲဟိုစည်ရင်ပေးပါဆိုတော့ဒါတွေကကျမတို့မှာဟိုလွတ်လပ်ခွင့်နေရတော့အင်မတန်ဆုံးရှုံးပါတယ်အနောက်ချက်ဖြစ်ပါတယ်ဘာမှကျမတို့လျှို့ဝှက်လုပ်တာလည်းမရှိဘူးလေပါတီတခုထောင်ပြီးထောင်ခွင့်ရပြီဆိုရင်အဲ့ပါတီကဘာလုပ်ရတယ်လဲဆိုတော့လူတိုင်းသိနေတဲ့ကိစ္စပဲအဲ့သိနေတဲ့ကိစ္စကိုပဲအဲ့ဒါဘာလုပ်နေတယ်လဲဒီနေ့အစည်းအဝေးရှိလားအဲ့အစည်းအဝေးရဲ့ minutes တွေပေးရတယ်အဲဘသူတွေတက်တယ်ဘာလုပ်တယ်ပေါ့နော်အဲ့ဒါတွေအကုန်လုံးနေတိုင်းလာမင်းနေတယ်နောက်ဧည့်သည်လာလို့ရှိရင်ဓာတ်ပုံလာရိုက်တယ
်အဲ့ဒါကတော့ Democratic Party မြန်မာပြည်ရဲ့တွင်းမှုချုပ်ဒေါ်တန်တန်းနုကနေပြီးတော့ရှင်းပြခဲ့တာပါအာဏာပိုင်တွေကအမြဲလိုလိုစောင့်ကြည့်နေတာတွေကြောင့်လဲသူတို့ပါတီရဲ့ရုံးတွေဖွင့်တဲ့အခါအင်ရှင်တွေကကြာကြာမထားရဲလို့အခုဆိုသူတို့ပါတီရုံးငန်းပြောင်းပြီးဖွင့်နေရတာ၃နေရာရှိသွားပြီလို့ဆိုပါတယ
်ဒါတတိယမြောက်ရုံးပါဒီနေ့မှကျွန်တော်တို့ဆိုင်းပုတ်တင်ရပါတယ်အဲ့လိုဟာမျိုးလေးရဆာကျွန်တော်တို့မှအခက်အခဲရှိပါတယ်အခက်အခဲရှိတယ်ဆိုတာဒါအင်ရှင်တွေကလည်းဟိုအိမ်မငှားရဲဘူးပေါ့နော်အိမ်မငှားရဲတော့6လစီရင်ထွက်ပါတော့ဆိုတော့အဲ့ဒါပထမအိမ်ကထွက်ရတယ်နောက်ဒုတိယအိမ်ကျတော့6လတခါငှားပြန်တော့6လမဟုတ်ဘူး4လပဲရှိသေးတယ်သူကငွေပြန်အမ်းပါမယ်တဲ့ထွက်ပါတဲ့သူတို့ဆက်မထားခြင်းဘူးပေါ့လေသူတို့ကိုယ်တိုင်မကြုံတွေ့ရတာတောင်မှပဲသူတို့ပတ်ဝန်းကျင်မှာဟိုတွေ့ကြုံရတဲ့အဖြစ်အပျက်တွေပေါ်မှာမူတည်ပြီးတော့သူတို့ကြောက်ကြတာပေါ့နော်အရင်တော့ဆိုရင်ဟိုတင်ချိတ်ပိတ်ခံရတာတို့ဘာလို့ရှိတယ်မလား
အဲ့ဒါကတော့ Democratic Party ရဲ့အတွင်းမှုချုပ်ဒေါ်တန်တန်းနုကသူတို့ကြုံတွေ့နေရတဲ့ခက်ခဲတွေကိုရှင်းပြခဲ့တာပါတကယ်တော့ဒေါ်တန်တန်းနုတို့ပါတီတစ်ခုတည်းအခုလိုခြေနေတွေကြုံတွေ့နေရတာမဟုတ်ပါဘူးမတူကွဲပြားခြင်းနဲ့ငင်းချမ်းရေးပါတီရဲ့တွင်မှုကိုနေမျိုးတွေကလည်းသူတို့ဖွဲ့ကြုံနေရတဲ့ခြေနေတွေကိုရှင်းပြပါဦးမယ
်အညပဲအိတ်ခံနေတဲ့အချိန်ဒီတော့မှပဲဟိုကဖုန်းဝင်လာပြီးတော့လာတွေ့လို့အမလက်ခံပြီးစကားပြောရတာရှိတယ်ဟိုလေးရောက်တော့အစားပါနေပြီးတော့လာတွေ့အဲ့လိုရှိတယ်နောက်ထူးထူးခြားခြားဗျာဘုကလေးဆက်စုတင်းသွားတဲ့အခါမှာရဲက2ယောက်လောက်အနာပါရှိတော့10ယောက်လောက်ပဲလာတယ်ဗျာကျန်တဲ့လူတွေကမလာရဲတော့ပဲအဲ့လိုမျိုးရှိတယ်နောက်တခါမြောက်ကလာမြောက်ကလာမှာကျွန်တော်မျိုးနဲ့ယုံမဖွင့်ခင်မှာကျွန်တော်တို့ကလက်ဖက်ဝိုင်းလေးလုပ်ပြီးတော့နိုင်ငံရေးနဲ့ပတ်သက်တာတွေမေးကြပြောကြပေါ့လို့တော့လူ30လောက်လာတယ်ဗျာရုံးကန်းတကယ်ဖွင့်နေကြတော့အာဘိုင်ပေါ်တိကလူ20လောက်လာတယ်အဲ SB တို့ရဲတို့စားပါလို့နေမှာပေါ့ဗျာနော်လာတော့အဲ့မှာတက်ရောက်သူအခါနာဝင်နေတဲ့တက်ရောက်သူတက်ရောက်မှမရှိပါဘူးခင်ဗျာ
အနာပိုင်တွေကြောင့်ပါတီလုပ်ငန်းအနောက်ရှက်တွေဖြစ်နေတယ်ဆိုပေမဲ့လည်းကိုနေမျိုးတွေကတော့အနာပိုင်တွေကိုလည်းနိုင်ငံရေးကိစ္စတွေမှာပါဝင်ဆွေးနွေးဈေးကျင်းနေတာပါ။အ
ကြီးအကဲအနောက်ရှက်ကဖြစ်တယ်ဒါပေမဲ့ကျွန်တော်ကမကန့်ကွက်ဘူး။အနာဂတ်နိုင်ငံကိုပါတီတည်ဆောက်ဖို့ကျွန်တော်ပြောဆိုဆွေးနွေးနေတာ။သူပါဝင်ပတ်သက်လို့ရတယ်။သူပါဝင်ဆွေးနွေးလို့ရတယ
်။အခုဆိုရင်နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ခွင့်လျှောက်ထားတဲ့ပါတီ39ပါတီရှိနေပြီးတော့အဲ့ဒီထက်က36ပါတီကိုမှတ်ပုံတင်ခွင့်ပေးခဲ့ပြီလို့စစ်ဆိုရပိုင်းသတင်းစာတွေမှာဖော်ပြထားပါတယ်။ပါတီတွေတဖြည်းဖြည်းပေါ်လာနေပေမဲ့လည်းအခုချိန်ထိလွတ်လွတ်လပ်လပ်နိုင်ငံရေးလုပ်ခွင့်မရတာကိုကိုနေမျိုးတွေကလည်းအားမရနိုင်ပဲဖြစ်နေပါတယ
်။အားမရပါဘူး။အခုလက်ရှိနိုင်ငံရေးပါတီကျွန်တော်ပါဝင်တဲ့နိုင်ငံရေးပါတီအားလုံးလုပ်နေတဲ့ကိစ္စမှာရေကောက်ပွဲအတွက်အားကောင်းမောင်းတမ်းနဲ့ဖြတ်တန်းနေတဲ့အခြေအနေကြောင့်မတွေ့ပါဘူး
။ဒီနှစ်တွင်းကျင်းပမယ်ဆိုတဲ့ရေကောက်ပွဲတွေဟာအခုချိန်ထိဘယ်နှစ်လုပ်မယ်ဆိုတာကိုမြန်မာစစ်ဆိုးရကမကြေညာသေးပါဘူး။နိုင်ငံရေးပါတီတွေအနေနဲ့လည်းရေကောက်ပွဲမတိုင်ခင်မှာအခုအခြေအနေတွေထက်ပိုပြီးတော့လွတ်လပ်တဲ့အခွင့်အရေးတွေကိုရဖို့လဲတိတ်ပြီးတော့မျှော်လင့်မထားကြဘူးလို့ဆိုပါရခင်ဗျာ